သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်မဲပုံမြို့လေစိတ်အပြင်မှာရွေးကောက်ပွဲကာလမဲဆွဲစည်းရုံးမှုပုံစံမျိုးလူမှုစုဝေးပွဲကြီးအခုကျွန်တော်တို့အတန်းလွင့်နေတဲ့အချိန်မှာပဲကျင်းပနေပါတယ်ဖလော်ရီဒါပြည်နယ်ကအတ္တလန်တစ်သမုဒ္ဒရာကမ်းရိုးတန်းတစ်လျှောက်ရှိတဲ့မဲပုံမြို့မှာဒေသစံတော်ချိန်စနေနေ့ညနေ 9:00 ကျော်လောက်မှာစတင်တဲ့အဲ့ဒီလူမှုစုဝေးပွဲအတွင်းသမ္မတထရမ့်ကသူပေးထားတဲ့ကတိတွေတိုင်းအမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်အလုပ်သမားတွေအလုပ်ကင်ပေါ်ရရှိအောင် Made in America လို့ခေါ်တဲ့ American ပြည်တွင်းပြစ်တွေကိုဝယ်ယူသုံးစွဲကြဖို့လိုအပ်ကြောင်းသမ္မတဘာရက်အိုဘားမားအဆိုအရလက်ထက်ချမှတ်ခဲ့တဲ့လူတိုင်းတတ်နိုင်တဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြင်ဆင်အစားထိုးမဲ့မူကြမ်းအသစ်ကိုမကြခင်တင်သွင်းသွားမှာဖြစ်ကြောင်းအစွန်ရောက်အကြမ်းဖက်မူဆလင်တွေတိုင်းပြည်တွင်းဝင်မလာနိုင်အောင်လှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲမက္ကဆီကိုနယ်စပ်မှာခြံစည်းရုပ်ခတ်မဲ့အစီအစဉ်ကိုလည်းအကောင့်ထဲပေါ်သွားမှာဖြစ်ကြောင်းတက်ရောက်လာတဲ့ထောက်ခံသူတွေကိုပြောကြားပါတယ်သမရဖြစ်လာပြီးတလအကြာမှာအခုလိုတမှုထူးခြားစွာလူလူစီဝဲကျင်းပရတာဟာသူ့ရဲ့ပြောဆိုလုံဆောင်ချက်တွေကိုတတိမီဒီယာတွေကအများတော်စွာဆက်ဆံခြင်းမရှိတဲ့အတွက်သူပြောလိုတဲ့စကားကိုလူထုထံတိုက်ရိုက်ပြောကြားခြင်းဖြစ်ကြောင်းအမေရိကန်ပြည်သူတွေနဲ့တိုက်ရိုက်ထိတွေ့ပြောဆိုခြင်းဟာအထူးရောက်ဆုံးဤဖြစ်တယ်လို့သမရထွန်းအနေနဲ့ယူဆတဲ့အတွက်ဖြစ်ကြောင်းအင်ဗျူတော်ပြောခွင့်ရမျိုးသမီးဆာရာဆောင်းနက်စ်ကရိုက်တာသတင်းဌာနကိုကြားစာပေးနေကပြောကြားခဲ့ပါတယ်သမရထွန်းပေးတက်ကိုစကားမပြောခင်သမ္မတကတော်မယ်လနီယာထရမ့်ကသမ္မတကိုခေါ်ယူမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်